Welcome to the Voice of America in Burmese.
မင်္ဂလာပါရှင်2014ခုနှစ်ဒီဇင်ဘာလ26ရက်တောက်တာနေ့ညနေပဲ VOA အစီအစဉ်တွေကို American ပြည်ထောင်စုမြို့တော်ဝါရှင်တန်ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါပြီ။တိုင်းဒိုမီတာ16 19နဲ့25တို့ကနေဖမ်းယူနှาศင်နိုင်ကြပါရဲ့ရှင်။ကျမခွာညိုပါအခုညနေပိုင်းအစီအစဉ်တွေတာဝန်ယူပါမယ်ရှင
်မင်္ဂလာညနေခင်းပါရှင်ကျမကတင်ကြီးထိုက်ပါလူပေါင်းသိန်းချီတေဆုံးခဲ့ရတဲ့ဆူနာမီလှိုင်းတံခံခဲ့ရတဲ့ဒီကနေ့ဆယ်နှစ်မြောက်နှစ်ပတ်လည်နေ့အဖြစ်အမတ်တရအခမ်းအနားတွေနဲ့ဆူတောင်းပွဲတွေကိုအားရှာတလွားမှာကျင်းပနေပါတယ်မြောက်ကိုရီးယားနျူကလ িয়ার အရေးတုံ့ပြန်မှုအတွက်အမေရိကန်ဂျပန်နဲ့တောင်ကိုရီးယားတို့ထောက်လန်းရေးအချက်အလက်မျှဝေမဲ့အစီအစဉ်ကိုသဘောတူလိုက်ပါပြီဒီလိုထိတ်တန့်ရောက်သတင်းတွေကိုဒီညနေခင်းမှာကြီးညာပေးဖို့ရှိပါတယ်ရှင်
အခုညနေပိုင်းနားဆင်ရမယ့်မြန်မာပြည်ဆိုင်ရာသတင်းဆောင်ပါတွေမှာတော့ဆူနာမီလိုင်းရိုက်ခတ်မှု12ပြည့်ချိန်ထိထိုင်းနိုင်ငံတွင်မှမြန်မာရွှေပြောင်းလုံသမားတွေရဲ့ယာနဲ့ချီတဲ့အလောင်းတွေပိုင်ရှင်မဲ့အဖြစ်ရှိနေတဲ့အခြေအနေနဲ့အတူနှစ်ပေါင်း80နီးပါးအတွင်းပြန်လည်ကျင်းပမယ့်ရန်ကုန်မြို့တော်စီပင်သားယာရေးကော်မတီဝင်တွေမဲပေးရွေးချယ်မှုမှာတော့
ရန်ကုန်မြို့တော်စီမံကိန်းကော်မတီကနေပြီးတော့ဒီရန်ကုန်မြို့တော်ရွေးကောက်ပွဲကော်မရှင်ကိုဖွဲ့ဖက်ပြပြန်တော့လေကော်မရှင်လူကြီးများရဲ့လောက်ပိုင်ကွင်းကိုလည်းဘာမှပေးထားမှာမဟုတ်ပါဘူ
းအနောက်ပိုင်းခရိုင်ကိုစားပြုရွေးကောက်ပွဲဝင်မဲ့ကိုစလဲလောင်းဥခင်လိုင်းပြောပြသွားတာပါနောက်ပိုင်းမှာလည်းတော်တာရှင်တွေအတွက်ဒေသချင်းလက်ဆောင်တစ်ပုဒ်နားဆင်ရကြရဖို့ရှိပါတယ်ရှင်ဒီလိုသတင်းဆောင်ပါတွေမတိုင်ခင်အခုရင်ဆုံးတော့နောက်ဆုံးသိထားရတဲ့မြန်မာနဲ့နိုင်ငံတကာသတင်းတွေကိုမတ်တင်ကြီးထိုင်တဲ့နန်းလောင်တို့ကကြီးညာပေးပါမယ်ရှင်
ဆူနာမီဆယ်နှစ်ပြည့်နှစ်ပတ်လည်နေ့ဒီကနေ့မှာတော့ဆူနာမီဒဏ်ခံခဲ့ရတဲ့အာရှနိုင်ငံတွေမှာပင်လယ်ကမ်းခြေအမှတ်တရအခမ်းအနားတွေဝမ်းနည်းခြေခွဲမှုအထိအမှတ်နဲ့ခဏတာငြိမ်သက်မှုတွေနဲ့ဘာသာရေးဆိုင်ရာဆူတောင်းပွဲတွေကိုကျင်းပနေကြပါတယ်2004ခုနှစ်ကအိန္ဒိယသမုဒ္ဒရာကိုဗဟိုပြုလှုပ်ခတ်ခဲ့တဲ့ဆူနာမီကြောင့်လူပေါင်းအနည်းဆုံး2,200လို့သေဆုံးခဲ့ကြရတာပါ2004ခုနှစ်ဆူနာမီဒဏ်ကိုတော့အိန္ဒိယသမုဒ္ဒရာကမ်းခြေပတ်လည်မှာနေထိုင်ကြတဲ့နိုင်ငံပေါင်း12နိုင်ငံတို့အီယာမရေလိုင်းကြီးတွေဒဏ်ကိုခံခဲ့ရတာဖြစ်ပါတယ်2014ခုနှစ်ရဲ့ခရစ်စမတ်အပြီးနောက်တနေ့မှာပဲဖြစ်ခဲ့တဲ့ဆူနာမီဒဏ်ကြောင့်ပင်လယ်ကမ်းခြေဒေသတစ်ခုလုံးကိုဖျက်ဆီးခဲ့ပြီးဒီဒေသတွေမှာနေထိုင်ကြတဲ့မိသားစုတွေနဲ့ကမ္ဘာလှည့်ခီးသွယ်တွေရှိနေကြတဲ့ပင်လယ်ကမ်းခြေအဖမ်းပြေနေရာတွေကိုဖုံးလွှမ်းသွားခဲ့တာပါ။အာရှဒေသမှာနှစ်ပေါင်း40အတွင်းပြင်းထန်ဆုံးဖြစ်တဲ့ပြင်းအား 9.1 အင်းအားရှိတဲ့ငလျင်လှုပ်ခတ်ခဲ့တာကြောင့်မို့လို့ဆူနာမီရေလိုင်းကြီးတွေဖြစ်ပေါ်စေခဲ့ပြီးဒီရေလိုင်းကြီးတွေကအိန္ဒိယသမုဒ္ဒရာကနေဂျက်လီယင်ပြန်နှုံးလောက်အမြန်နှုံးနဲ့ရိုက်ခတ်ပြီးအာဖရိကအရှေ့ပိုင်းထိကိုရိုက်ခတ်ခဲ့တာဖြစ်ပါတယ်။ဆူနာမီတန်းကတိတ်ကိုပြင်းထန်လွန်းလာကြောင်းကမ္ဘာဝင်ရိုးစွန်းတောင်မှစင်တီမီတာအနည်းငယ်ရင်းရိုင်သွားခဲ့ရပါတယ်။ဆူနာမီတန်းအပြင်းထန်ဆုံးခံရတဲ့ဒေသတစ်ခုကတော့အင်ဒိုနီးရှားအာချေခရိုင်ဖြစ်ပြီးဒီကနေ့မှာဆူနာမီအထိမ့်အခမ်းအနားတွေကျင်းပခဲ့ပါတယ်။ဒီအခမ်းအနားကိုတော့အင်ဒိုနီးရှားဒုတိယသမ္မတတက်ရောက်ခဲ့ပါတယ်
။ဆူလာလူမဒရီမာတာမိုဒါရီမာနာပွန်ဒီဒါကနယ်ဘန်စာဒန်အဂါမာအင်းနီလာဆလာဆာဒူဘုတ်တီစီကပ်
အခုအထိမ်းအမှတ်ပွဲတွေကဆူနာမီဒဏ်ခံခဲ့ရသူတွေအတွက်ဆူတောင်းပွဲတွေမဟုတ်ပါဘူး။ကဘာသူကဘာသားအလုံးကိုကျေးဇူးတင်တဲ့ပွဲလည်းဖြစ်ပါတယ်။ဒီချိန်ဟာဆိုလို့ရှိရင်ဆူနာမီကကျွန်တော်တို့ကိုသင်ကြားပေးခဲ့တဲ့သင်ခန်းစာအတိုင်းကျွန်တော်တို့ပြဿနာတွေကိုဘယ်လိုဖြေရှင်းရမလဲဆိုတာနဲ့ခက်ခဲတဲ့ပြဿနာတွေကိုတစုတစည်းတည်းပူပေါင်းပြီးဘယ်လိုဖြေရှင်းမလဲဆိုတာတွေကိုသင်ယူရမယ့်အချိန်လည်းဖြစ်ပါတယ်လို့အင်ဒိုနီးရှားဒုတိယသမ္မတပြောဆိုခဲ့တာမှာဆူနာမီဒဏ်ခံခဲ့ရတဲ့ဒေသအများစုကတော့ဖွင့်ပြိုးမှုရှိတဲ့ဒေသတွေဖြစ်ပြီးပြန်လည်ထူထောင်ဖို့ရုန်းကန်နေရဆဲပါပြန်လည်ထူထောင်ရေးနဲ့ပြန်လည်တည်ဆောက်ရေးအတွက်အခုအငွေအထောက်အပံ $13 billion ကျော်ရရှိခဲ့တာပါအင်ဒိုနီးရှားနိုင်ငံအာချေမှာတော့ခွဲထွက်ရေးသဘုံတွေသူတို့ဘဝတွေဆူနာမီဒဏ်ကပြန်လည်ထူထောင်ဖို့အတွက်အစိုးရထံကိုလက်နက်ချဖို့လည်းဖြစ်လာစေခဲ့ပါတယ်ဆူနာမီဒဏ်အပြင်းထန်ဆုံးခံခဲ့ရတာကတော့အင်ဒိုနီးရှားနိုင်ငံဖြစ်ပြီးလူပေါင်း36,000ကျော်လို့သေဆုံးခဲ့ရတာဖြစ်ပါတယ်ထိုင်းနဲ့သရီလင်ကာနိုင်ငံတို့မှာတော့လူထောင်ပေါင်းများစွာသေဆုံးခဲ့ကြရပါတယ်။ထိုင်းနိုင်ငံမှာအဲ့ဒီအချိန်ကအလုလုကန်ခဲ့ကြတဲ့ဆူနာမီဒဏ်ကြောင့်သေဆုံးခဲ့ရတဲ့မြန်မာလူသမားယာနဲ့ချီတဲ့အလောင်းတွေကတော့အခုအချိန်ထိပိုင်ရှင်မဲ့အလောင်းတွေဖြစ်ဆက်ပြီးတော့ရှိနေသေးပါရှင်။
လူပေါင်း3,000ခွဲလောက်သေဆုံးခဲ့ရတဲ့ဆူနာမီအချိန်မှပန်ချံဖုံပွဲကိုဘာသာရေးတိလိထုံးစံအတိုင်းထိုင်းနိုင်ငံပတ်မန်ခမ်းမှတောက်ကြနေကကျင်းပရမှာထိုင်းအစိုးရအရာရှိတွေတက်ရောက်ခဲ့ကြပါရတယ်။ဒါအပြင်ဂျပန်တန်ယုံကကြီးမှုကျင်းပတဲ့ဆူနာမီ10ပြည့်အချိန်မှကိုထိုင်းနိုင်ငံဖူကက်ကျွန်းမှာကျင်းပရမှာလည်းလူပေါင်း150ကျော်တက်ရောက်လာပါရတယ်။ဆူနာမီရေလိုင်းတန်းကြောင့်ဂျပန်လူမျိုး28ယောက်သေဆုံးသွားပြီးတက်ရောက်ကတော့ပျောက်ဆုံးသွားခဲ့တာပါ။2004ခုနှစ်ဒီဇင်ဘာလ26ရက်နေ့ကဖြစ်ပွားတဲ့ဆူနာမီရေလိုင်းတန်းကိုအိန္ဒိယသမုဒ္ဒရာအနီးကနိုင်ငံ ံပေါင်းတရာစင်ကျော်ကိုထိခိုက်သွားခဲ့တဲ့အတွက်လူပေါင်း3000ကျော်အသက်ဆုံးရှုံးသွားခဲ့ရပါတယ်ရှင်
။မြောက်ကိုရီးယားရဲ့မစ်ဆိုင်းထုံးချီနဲ့နျူကလ িয়ার အစီအစဉ်တို့အပေါ်ဆေးစပ်နိုင်ရတဲ့အတွက်တောင်ကိုရီးယားအမေရိကန်ပြည်ထောင်စုနဲ့ဂျပန်နိုင်ငံတို့3နိုင်ငံအကျိုးတူထောက်လှမ်းရေးအချက်လက်မျှဝေရေးဂရိစာချုပ်ကိုသဘောတူခဲ့ပြီလို့တောင်ကိုရီးယားအရာရှိတို့ကပြောပါရယ်။ဒီလိုသဘောတူလိုက်တာကြောင့်မြောက်ကိုရီးယားနဲ့တင်းမာမှုတိုးနေချိန်မှာမြောက်ကိုရီးယားဘက်ကဘလို့ရန်ဆမှုမျိုးကိုမဆိုမြန်မြန်တုံ့ပြန်နိုင်မှာဖြစ်တယ်လို့လည်းဒီကနေ့မှာပဲတောင်ကိုရီးယားအရာရှိတို့ကပြောပါရယ်။မြောက်ကိုရီးယားရဲ့ထုံးချီနဲ့နျူကလ িয়ার လုပ်ငန်းစဉ်တွေအတွက်ပဲအခုသဘောတူတဲ့ထောက်လှမ်းရေးအချက်လက်တွေကိုမျှဝေချမှာလည်းဖြစ်ပါရယ်။ဒီသဘောတူညီချက်ကိုတော့တောင်ကိုရီးယားအမေရိကန်နဲ့ဂျပန်ဒုတိယကာကွယ်ရေးဝင်ကြီးတွေတင်းနှလာနေမှာလက်မှတ်ရေးထိုးမှာလည်းဖြစ်တယ်လို့တောင်ကိုရီးယားအရာရှိတို့ကပြောပါရယ်ရှင်
။ Sony ရုပ်ရှင်ထုတ်လို့ရေးကအငင်းပွားပွဲဖြစ်နေတဲ့ The Interview ရုပ်ရှင်ကားကိုပြသဖို့ဆုံးဖြတ်လိုက်ပြီးမှပဲကြာရာပတိနေ့ကအမေရိကန်နိုင်ငံတဝန်းလုံးကရုပ်ရှင်ရုံတွေမှာရုပ်ရှင်လက်မှတ်တွေရောင်းကုန်သွားပါရယ်။အကြမ်းဖက်မှုတွေလုပ်မယ်ဆိုတဲ့ချိန်ချောင်းမှုကြောင့်ရုပ်ရှင်ရုံကြီးတွေကဒီကားကိုပြသဖို့ငင်းဆန်ခဲ့တဲ့အတွက်တီချာလွတ်လပ်တဲ့ရုပ်ရှင်ရုံကလေးတွေကပြသဖို့သဘောတူလိုက်ကြတာပါ။ Sony ကုမ္ပဏီကဒီရုပ်ရှင်ကားကို Digital နည်းတွေဖြစ်တဲ့ YouTube, Google Play နဲ့ Microsoft Xbox တို့ကနေလည်းကြီးရှုလို့ရအောင်စီစဉ်ပေးလိုက်ပါရယ်။ Los Angeles ကရုပ်ရှင်ပြသတဲ့ညတကောင်မှာတော့ရုပ်ရှင်ပူတွဲထုတ်လုပ်ပြီးEvan Globerg နဲ့ဒီကားထဲကတရုတ်ဆောင်တယောက်တို့ကအခုလိုအားပေးမှုအတွက်ကျေးဇူးတင်တဲ့အကြောင်းပရိသတ်ကိုပြောခဲ့ပါရယ်ရုပ်ရှင်ကြည့်သူတွေကတော့သူတို့တွေပဲရုပ်ရှင်ကိုကြည့်ရမယ်မကြည့်ရဘူးလို့ဘယ်သူတွေမှပြောခွင့်မရှိဘူးလို့ဆိုပါရယ် The Interview ရုပ်ရှင်ကဟာအမေရိကန်အထူးစုံစမ်းထောက်လှမ်းရေးအေဂျင်စီကမြောက်ကိုရီးယားကောင်းဆောင်Kim Jong Un ကိုလှုပ်ရှားမှုသတင်းတောက်နေရောက်ကို9ရက်နဲ့ဇက်လန်းဆင်ထားတာပါမြောက်ကိုရီးယားကတော့တဟာသူတို့ရဲ့အချုပ်အခြာအာဏာကိုစော်ကားတဲ့လုပ်ရလို့ပြောပါတယ်ဒီလအစောပိုင်းတုန်းက Sony ကုမ္ပဏီကို Internet ဖောက်ထွင်းမှုဖြစ်ခဲ့ပြီးတမိုးရှိတဲ့သတင်းအချက်အလက်တော်တော်များများခိုးယူသွားခြင်းခံခဲ့ရပါတယ်ဒီလို Internet ဖောက်ထွင်းမှုအတွက်မြောက်ကိုရီးယားကိုအမေရိကန်တို့ကဆွဆွဲထားပေးမယ်မြောက်ကိုရီးယားကတော့ဆွဆွဲချက်ကိုညှဉ်းဆန်းထားပါတယ်ရှင်
ဒီ American တန်ညနေဘက်မြန်မာဘာသာအစီအစဉ်တွေကိုညနေ6နာရီခွဲကနေ9နာရီထိလိုင်းဒိုမီတာ19 kHz 1683ညလိုင်းဒိုမီတာ19 kHz 15565လိုင်းဒိုမီတာ25 kHz 11965တို့ကနေပြီးတော့ထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
ဒီကနေ့တောက်ချန်နေညနေခင်းသတင်းတွေကိုဆက်ပြီးတော့ပြောပြပေးနေပါတယ်ရှင်။အဇာဘိုင်ဂျန်နိုင်ငံမှာရှိနေတဲ့အမေရိကန်အစိုးရရန်ပုံဝင်နဲ့မတီလှုပ်ဆောင်နေတဲ့မီဒီယာဌာနရဲ့ရုံးကိုအစိုးရရှိနေတဲ့ဝင်ရောက်စီးနှင်းခဲ့ပြီးဒီရုံးဌာနကိုပိတ်ဖို့အတွက်တရားရုံးအမိန့်ရှိတယ်လို့လည်းပြောဆိုလိုက်ပါတယ်။အဇာဘိုင်ဂျန်မြို့တော်ဘာကူမှာရှိတဲ့လွတ်လပ်တဲ့ဥရောပအသံ Radio Free Europe Radio Liberty ရုံးခွဲကိုအ ਨੇ ဆုံးအစိုးရရှိနေ10ဦးတို့ရဲ့ရုံးကအရာရှိတွေကလက်နက်ကန်အဆောက်အအုံတွေနဲ့ဝင်ရောက်ခဲ့တာလို့ RFIL ကဒီကနေ့မှပဲပြောပါတယ်။အာဏာပိုင်တို့အဆောက်အုံအတွင်းပြင်ရှာဖွေနေတဲ့အချိန်မှာ Radio ဌာနရဲ့ဝန်ထမ်းခန့်မှန်းခြေလူ20လောက်ကိုထိန်းသိမ်းထားတဲ့ဓာတ်ပုံကိုလည်းRFIL ကတင်ခဲ့ပါတယ်။အခုစုံစမ်းစစ်ဆေးမှုကအရင်စစ်ဆေးနေစေဖြစ်တဲ့ဌာနအတွက်နိုင်ငံသားထောက်ပံ့ခွင့်နဲ့ပတ်သက်တယ်လို့အစိုးရရှင်းတွေကပြောတဲ့အကြောင်း RFIL ကကိုးကားပြောဆိုပါတယ်။အစိုးရရှင်းနေရုံကတော့အရေးကြီးတဲ့ပြစ်မှုကျူးလွန်မှုတစ်ခုနဲ့ပတ်သက်ပြီးအခုလိုရှာဖွေရတာလို့ AP သတင်းဌာနကပြောဆိုပေမယ့်အသေးစိတ်ကိုတော့မပြောပါဘူး။ဒီလအစောပိုင်းတုန်းကလည်းအမျိုးသားတအုပ်ကိုကိုကိုကိုတတ်တည်အောင်ဖျားပေးဖို့ကြံစည်ခဲ့တယ်လို့ဆွဆဲပြီးRFI သတင်းနောက်တယောက်ကိုတရားစီရင်ချက်မချခင်နှစ်လကြာဖမ်းဆီးထိန်းသိမ်းထားဖို့အဇာဘိုင်ဂျန်တရားရုံးတစ်ခုကအမိန့်ချမှတ်ခဲ့တာပါဖမ်းဆီးခံထားရတဲ့သတင်းတောက်ခါရီဂျာအစ်စမေရီလိုဘာကိုချက်ချင်းပြန်လွတ်ပေးဖို့အမေရိကန်အရာရှိတွေကတောင်းဆိုခဲ့ပြီးဒီလိုဖမ်းဆီးမှုဟာဆိုရင်အဇာဘိုင်ဂျန်အစိုးရဟာသူ့ကိုဝေဖန်သူတွေကိုနှုတ်ပိတ်ဖို့နဲ့သတင်းလွတ်လပ်ခွင့်တားမြစ်ချုပ်ချယ်ဖို့အတွက်ကြံစီမှုလို့လည်းအမေရိကန်အရာရှိတို့ကပြောဆိုထားပါတယ်ရှင်
အမေရိကန်မောင်းသူမဲ့ drone လေယာဉ်လို့ယူဆရတဲ့ယာဉ်ကြောင့်စစ်သွေးကြွ9ယောက်ထဲမှနေတည်ဆုံးခဲ့တယ်လို့ပါကစ္စတန်ထောက်လှမ်းရေးအရာရှိတွေကပြောလိုက်ပါတယ်။တောက်ကြနေအစောပိုင်းတုန်းကတိုက်ခိုက်မှုကပါကစ္စတန်မြောက်ပိုင်းဝါရီရစ်စတန်ဒေသကတာလီဘန်နဲ့ Uzbek စစ်သွေးကြွရဲ့စစ်ခန်းတွေကိုဥတီတိုက်ခိုက်ခဲ့တာလို့ဆိုပါတယ်။ပြီးခဲ့တဲ့ဒီဇင်ဘာလ16ရက်နေ့ကပက်ရှဝါဒေသမှာစစ်တပ်ကဖွင့်လှစ်တဲ့စာတင်ကြောင်းကိုတာလီဘန်တွေကတိုက်ခိုက်ခဲ့တာကြောင့်ကလင်းငယ်အများစုပါတဲ့လူပေါင်း150ထက်မနည်းသေဆုံးခဲ့ရပါတယ်။ဒီအဖြစ်အပျက်နောက်ပိုင်းအကြမ်းဖက်မှုဆန့်ကျင်ရေးနေပြူဟာတွေကိုချမှတ်လိုက်တဲ့နောက်မှာတီလီကျောင်းတိုက်ခိုက်မှုဖြစ်သွားခဲ့တာပါ။မောင်းသူမဲ့တိုက်ခိုက်ရေးလေယာဉ်ကပါကစ္စတန်နိုင်ငံရဲ့အချုပ်အခြာအာဏာကိုထိပါနိုင်တယ်လို့ယူဆမှုတွေကြောင်းဒီလို drone လေယာဉ်အသုံးပြုမှုကိုနိုင်ငံအတွင်းမှာတော့လူကြိုက်မများပါဘူး။ဒါပေမဲ့လည်းပါကစ္စတန်စစ်တပ်လက်လန်းမမီတဲ့နေရာတွေကစစ်သွေးကြွတွေကိုချိန်မုံဖို့ drone လေယာဉ်နဲ့တိုက်ခိုက်တာဟာအထူးရောက်ဆုံးအမေရိကန်တို့ဘက်ကအခိုင်အမာပြောနေခဲ့ပါတယ်။တောက်ကြနေတုန်းကလည်းပက်ရှဝါစာတင်ကြောင်းကိုတိုက်ခိုက်မှုအတွက်စီစဉ်သူလို့ဆွဆွဲခံထားရသူကိုလုံခြုံရေးတပ်က လုံခြုံရေးတပ်ကပစ်တက်လိုက်ပါတယ်ရှင်
။ Syria နိုင်ငံတွင်က IS Islamic စစ်သွေးကြွတွေထိန်းချုပ်ထားတဲ့ဒေသအပေါ် Syria အစိုးရရဲ့လေဆောင်တိုက်ခိုက်မှုကြောင့်အနည်းဆုံးအရက်သား38ယောက်တို့သေဆုံးခဲ့ရတယ်လို့ Syria ပြည်ပခစောင့်ကြည့်နေတဲ့အဖွဲ့တစ်ခုကပြောလိုက်ပါတယ်။ Syria နိုင်ငံ Kafasin မြို့အနီးနဲ့ Albert မြို့တို့အပေါ်လေဆောင်တိုက်ခိုက်မှုအတွင်သေဆုံးကြသူတွေထဲမှာကလေးငယ်9ယောက်နဲ့အမျိုးသမီး2ဦးတို့ပါဝင်တယ်လို့လည်းဗြိတိန်အခြေစိုက် Syria လူ့အခွင့်ရေးစောင့်ကြည့်ရေးအဖွဲ့ကပြောပါတယ်။ Aleppo မြို့ရဲ့ရှေ့မြောက်ဖက် area ကိုတော့ Islamic စစ်သွေးကြွတွေကထိန်းချုပ်ထားတာဖြစ်ပြီးအစိုးရရဲ့ပြစ်မှတ်ထားဘုံးကျဲတိုက်ခိုက်မှုကိုလည်းကြိမ်ပံများစွာခံနေကြရတာဖြစ်ပါတယ်ရှင်။
အမေရိကန်သမ္မတဘရက်အိုဘားမားနဲ့သမ္မတကရော်ရိုဟာမစ္စတာအိုဘားမားရဲ့မွေးရမြေဟာဝိန်ကျွန်းမှာခရစ်မတ်ပွဲကိုကျင်းပကြပါရယ်ဒီပွဲမှာသမ္မတကစစ်မှုထမ်းတွေနဲ့စစ်မှုထမ်းအောင်တွေကိုဂုဏ်ပြုကြဖို့အမေရိကန်ပြည်သူတွေကိုတိုက်တွန်းလိုက်ပါရယ်အမေရိကန်သမ္မတနဲ့သမ္မတကရော်ရိုဟာသူတို့ရဲ့ခရစ်မတ်အားလိုက်ရတဲ့စိတ်တပိုင်းအဖြစ်ရစ်တက်အခြေဆိုင်ခနီဟိုကျွန်းမှာကျင်းပခဲ့ပြီးအဲဒီကစစ်မှုထမ်းတွေနဲ့သူတို့ရဲ့မိသားစုဝင်တွေကိုကျေးဇူးတင်စကားပြောကြားခဲ့ပါရယ်ရှင
်
တောက်ကြနေညနေပိုင်း VOA ကနောက်ဆုံးရထားတဲ့မြန်မာနဲ့နိုင်ငံတကာသတင်းတွေကိုမတ်သိန်ကြီးထိုက်နဲ့နန်းလောင်တို့ကြီးညာပေးခဲ့ကြတာပါအခုညနေပိုင်းထုတ်လွှင့်ချက်စီစဉ်တွေကို VOA Internet စာမျက်နှာဖြစ်တဲ့ burmese.voanews.com မှာလည်းရေဒီယိုထုတ်လွှင့်ချိန်နဲ့တပြေးညီဖမ်းယူနားဆင်နိုင်ကြပါတယ်ရှင်အခုညနေခင်းဇက်တိုက်ထုတ်လွှင့်ပေးသွားမယ့်သတင်းဆောင်ပါတွေထဲမှာတော့အရင်ဆုံးဆူနာမီလှိုင်းစနစ်ပြည့်အခြေအနေကိုပြောပြသွားပါမယ်2014ခုနှစ်ဒီဇင်ဘာလ26ရက်နေ့မှာပေါ်ပေါက်ခဲ့တဲ့ဆူနာမီလှိုင်းတဘာဝဘေးအန္တရာယ်ဆိုကြောင့်ထိုင်းအနောက်တောင်ပိုင်းမှာသေဆုံးခဲ့ရတဲ့မြန်မာရွှေ့ပြောင်းအလုသမားယာနဲ့ချီရှိနေတဲ့အလောင်းတွေဟာဆယ်နှစ်ပြည့်တဲ့အချိန်အထိပန်ရှင်မဲ့ဖြစ်နေသေးပဲလို့မြန်မာအလုသမားရေးဆောင်ရွက်နေသူတွေကပြောပါတယ်။အိန္ဒိယသမုဒ္ဒရာဆူနာမီလှိုင်းကြောင့်အာဖရိကအိန္ဒိယအရှေ့တောင်အာရှစတဲ့ဒေသတွေကနိုင်ငံပေါင်း20ကျော်မှလူပေါင်း2,000ကျော်သေဆုံးခဲ့ရတာပါ။မတ်အင်ဂျင်နိုင်ကအပြည့်အစုံကိုဆက်ပြီးပြောပြပါမယ်ရှင်။
ဆူနာမီဖြစ်ပြီးပြင်းထန်သွေးပြက်ထိမ့်လန့်နေတဲ့မြန်မာအလုသမားတွေကိုထိုင်းရဲတွေဖမ်းဆီးပြီးမြန်မာနိုင်ငံဘက်အတင်းအကျပ်ပြန်ပို့ခဲ့တယ်လို့ထိုင်းနိုင်ငံအခြေစိုက်ပညာရေးဖွံ့ဖြိုးတိုးတက်ရေးဖောင်ဒေးရှင်းအမှုဆောင်ဒါရိုက်တာဦးထွတ်ချစ်ကဆိုပါတယ်။ထိုင်းအာဏာပိုင်တွေရဲ့ဖမ်းဆီးတဲ့လုပ်ရက်ကြောင့်တည်သွားတဲ့မြန်မာအလုသမားမိသားစုဝင်အလောင်းတွေကိုပြန်ယူဖို့အခက်အခဲတွေဖြစ်ခဲ့ပြီးအခုချိန်ထိပိုင်ရှင်မဲ့အလောင်းတွေရှိနေသေးပဲလို့သူကဆိုပါတယ်။
အခုကတော့ကျွန်တော်တို့ထင်တယ်အခုဆူနာမီပေါ့နော်အဲ့ဒီအလောင်းတွေထားတဲ့နေရာမှာအလောင်း400ကျော်ရှိတယ်400ကျော်ရှိတယ်ဆိုရတာတော့ကျွန်တော်တို့ထင်ရတော့ဒါအနည်းဆုံးဟို90ကျော်ကြာခိုင်နှုန်းကတော့ကျွန်တော်မြန်မာလူမျိုးတွေဖြစ်လိမ့်မယ်လို့ကျွန်တော်ထင်တယ်ဘာဖြစ်လို့ဆိုတော့အဲ့ဒီကာလမှာလဲကျွန်တော်မျက်မြင်ကိုတွေ့ပဲလေတချို့လူတွေဆိုလို့ရှိရင်သူတို့ရဲ့မိသားစုညီကိုမောင်နှမသားမယားတွေဆုံးရှုံးနေသူတို့ကအဖမ်းစီးခံရတယ်ကျွန်တော်နေဆက်ကနေဒီမှာပြည်တဲ့ပြန်ပို့ခံရတယ်နောက်တစ်ခုကလဲသူတို့မှာလက်မှတ်တွေဆုံးရှုံးသွားတော့သူတို့ကတရားမဝင်ဘူးသမားတွေဖြစ်တယ်ပြီးတော့ဒီအလောင်းတွေကိုသူတို့ကသွားပြီးတော့မတောင်းဆိုရရလဲပါတယ်နောက်တစ်ခုကလည်းကြောက်ပြီးတော့ဗောနော်ပြီးရင်ပြီးတော့ပဲတည်ပြီးပြီပဲကျွန်တော်မတောင်းတော့ဘူးချို့ချောက်လဲစိတ်ဓာတ်တွေကျပြီးတော့မြန်မာပြည်ကိုအပြီးပြန်တော့တာတွေလည်းရှိတယ်ဟိုအဲ့ဒါတခြားမလို့ပဲကျွန်တော်လည်းဒီအခုကြံနေတဲ့အလောင်းတွေဟာကြာကျွန်တော်မြန်မာရှေ့ပြောင်းလို့သမားတွေအလောင်းဖြစ်ဖို့များတယ်လို့ကျွန်တော်ထင်တယ
်အခုလို့ဆက်နှစ်ကြာမြင့်ပြီးအချိန်မှာတော့မြန်မာအလုပ်သမားတွေရဲ့အခြေအနေကိုသူကအခုလို့ဆက်ပြောပါတယ်
ကျွန်တော်ဆူနာမီဖြစ်ပြီးတဲ့ချိန်မှာတော့ဒါကျွန်တော်တို့ကအမေရောခံတဲ့ကျွန်တော်တို့ဒီဆူနာမီဒုက္ခတွေလည်းဖြစ်တော့နိုင်ငံတကာကနေပြီးတော့ရှေ့ပြောင်းမြန်မာလူသမားတွေအကြောင်းကိုပို့ပြီးတော့တည်လာတယ်။ဒါကျွန်တော်တို့ဒီမှာလုပ်နေတဲ့ဆယ်နှစ်အတွင်းမှာဆိုရင်တော့ဘာပဲဖြစ်ဖြစ်ကျွန်တော်တို့အရင်တော့မရှိခဲ့တဲ့ကျွန်တော်တို့ပညာရေးကျန်းမာရေးအလူသမားခွင့်ရေးကိစ္စတွေကျွန်တော်တို့နဲ့အပြင်မှာတခြား NGO တွေကလည်းဝိုင်းလုံးနေတော့အလူသမားတွေရဲ့အခြေအနေကတော့ဟိုလွန်ခဲ့တဲ့ဆယ်နှစ်တည်းဆိုင်တော့အများကြီးတိုးတက်လာလို့ကျွန်တော်တို့ကြံပြင်းတော့ပြောလို့ရပါတယ
်။လွန်ခဲ့တဲ့ဆယ်နှစ်ကဆူနာမီလှိုင်းကြီးကြောင့်အသက်မသေးပဲလွတ်မြောက်ခဲ့သူတွေထဲမှာမြန်မာအလုသမားရေးဆောင်ရွက်နေတဲ့ကိုမိုးဝေလည်းပါဝင်ပါတယ်။အဲ့ဒီအချိန်ကထိုင်းနိုင်ငံဖန်ကားခရိုင်တငါရွာမှာသူဟာမြန်မာအလုသမားအဖြစ်အလုပ်လုပ်နေသူတူပါ
။ပထမကျက်ကသူကရေဖြည်းဖြည်းချင်းရေလာတယ်ပြီးမှအိုးရေခန်းဆင်းသွားတာအိုးအောင်ဒီပင်လယ်ပြင်ကဒီတက်မီတဲ့အကုန်မြင်ကခန်းဆင်းသွားပြီးတော့ပြီးမှကလေးတွေရောဒီနိုင်ငံခြားသားတွေရောမြန်မာလူသမားတွေရောဒီငားတွေပါဒီကြံတွေရောဒီကမ်းသားတွေပါငားကောက်ပါကောက်အဲ့လိုမျိုးတွေဒီခြေတဲ့7မိနစ်15မိနစ်လောက်ဒီဆင်းသွားတာသူကရေအလောက်ကခန်းကြွားကပြီးမှသူကပြန်သေးလာတာရေကဖြည်းဖြည်းချင်းပြတ်သေးလာဖြည်းဖြည်းချင်းပြတ်သေးလာတဲ့ချိန်ကသူကလိုက်ခေါင်းဖြူဖြူလေးတွေသွေးဆိုတော့သိမ့်မသိတော့ဘူးပေါ့ဖြည်းဖြည်းချင်းလာရတဲ့မ မိနေစဲမိနေစံမိနေလာအတော်သေးမှာသူကရှိန်နဲ့ကန်းနောက်ရောက်လာတဲ့အချိန်မှာကြီးပြေလာတဲ့အချိန်မှာသူကပြေမလို့တဲ့လူတွေလည်းကြာအဲ့လိုမျိုးဖြစ်သွားတာ
ဆူနာမီကြောင့်မြန်မာအလုသမား2000နီးပါးသေဆုံးခဲ့တယ်လို့ခန့်မှန်းကြောင်းကိုမိုးဝေကပြောပါတယ်ဒါအပြင်အသက်မသေးပဲလွမြောက်ခဲ့တဲ့မြန်မာရွှေပြောင်းအလုသမားတွေဟာအစားအစာငတ်ပြတ်တဲ့ဒဏ်ကိုကြုံတွေ့ခဲ့ရတယ်လို့ဒေသခံထိုင်းလူမျိုးတွေရဲ့အရေးအနှက်ကိုလည်းခံခဲ့ကြရတယ်လို့သူကပြောပါတယ
်။နည်းနည်းကြာလာတဲ့အများကျွန်တော်အစားအသောက်ခက်ခဲတွေဖြစ်လာအချိန်မှာအလုသမားတွေလည်းတချို့လည်းမပြန်နိုင်ကြဘူးမပြန်နိုင်တဲ့အတွက်ကျွန်တော်ကဆော်ရဆန်းလေးတွေလည်းမရှိတော့ဘူးဆိုရှယ်ဝါဆိုတော့ကျွန်တော်တို့ကစားတောက်တွေရေတွေစားတောက်တွေတော့ယူတဲ့အချိန်မှာဒီဒေသခံထိုင်းလူမျိုးတွေကချိုးရတယ်ကကျေးဇူးထူတာလေအဲ့လိုမျိုးလေခွဲခြားဆက်ဆံမှုတွေခံရတာလည်းအများကြီးကြိုက်ရပါဘူးပြီးလို့ရှိရင်နောက်တစ်ခုကအလုံသမားဆနေဦးလည်းပဲဟောပါဘောနာဒီပစ္စည်းခိုးတယ်ဆိုပြီးတော့ကျွန်တော်တရားရုပ်ချုပ်ခန့်ပို့ပြီးတော့စစ်ဆေးတာလေမင်းများလေချုပ်ချားတာလေအဲ့လိုမျိုးဒီကျေးဝါခရ
အိန္ဒိယသမုတ်တရားထဲမှာစာပြီးဖြစ်ခဲ့တဲ့ဆူနာမီရေလိုင်းဟာနိုင်ငံအတော်များများမှလူအသေးပြောက်အများဆုံးဖြစ်ခဲ့တဲ့သဘာဝဘေးအန္တရာယ်ကြီးဖြစ်ခဲ့ပါတယ်။ထိုင်းနိုင်ငံမှာတော့ဆူနာမီဖြစ်ပြီးနောက်အလောင်းတွေထဲက DNA စမ်းသပ်ချက်အရေအတွက်3000ကျော်ကိုပိုင်ရှင်တွေလက်ထဲပြန်ပေးနိုင်ခဲ့ပါတယ်ရှင
်။ဆူနာမီလှိုင်းစနစ်ပြည့်ချိန်မှာပိုင်ရှင်မဲ့ဖြစ်နေစေမြန်မာရွှေပြောင်းအလုသမားတွေရဲ့အလောင်းတွေရှိနေတဲ့အခြေအနေကိုမတ်အင်ဂျင်နိုင်ပြောပြခဲ့တာပါ။အခုရန်ကုန်စီပင်သားယာရွေးကောက်ပွဲဘက်ကိုအလှည့်ပေးပါစီရှင်။ရန်ကုန်မြို့ရဲ့စီပင်သားယာကော်မတီဝင်တွေကိုမနေ့ဖန်ဒီဇင်ဘာလ28ရက်နေ့မှာရွေးကောက်တင်မြှောက်တော့မှာပါဒါဟာနှစ်ပေါင်း80နီးပါးအတွင်းပထမဆုံးအကြိမ်ရွေးကောက်ပွဲနဲ့စီပင်သားယာကော်မတီဝင်တွေကိုပြန်လည်ရွေးချယ်တာလည်းဖြစ်ပါတယ်ကိုယ်စားလှယ်လောင်းတွေရဲ့တက်ဆိုင်ရာနယ်မြေအလိုက်ရွေးကောက်ပွဲမွဲဆွဲစည်းရုံးမှုတွေနဲ့အတူရွေးချယ်ရေးကော်မရှင်ဘက်ကလည်းမဲယုံတွေစစ်ဆေးတာပါဝင်ရွေးကောက်ပွဲအတွက်လိုအပ်ချက်တွေကိုပြင်ဆင်ဆောင်ရွက်နေကြပုံကိုရန်ကုန်မြို့အခြေစိုက်ဝေယျသတင်းတောက်ကိုအောင်ရဲမောင်မောင်ကသတင်းပေးပို့ထားပါတယ်ရှင်
စီမင်းတိုင်းကော်မတီဆင်းဆင်းရွေးကောက်ပွဲတွေဝင်ပြိုင်မဲ့ကိုယ်စားလှယ်တောင်းတွေအတွက်တော့ဒီကနေ့ဒီဇင်ဘာလ26ရက်နေ့ဟာသူတို့အတွက်နောက်ဆုံးအကြိမ်အသွန်ခွန်ဆိုင်ပြင်ဆင်ရတဲ့နေ့လို့ပြောရမှာပါဘာလို့လဲဆိုတော့မနေ့ဖြန်မှာသူတို့ကိုစီမင်းတိုင်းကော်မတီဝင်တွေဖြစ်လာဖို့ပြည်သူတွေကမဲပေးမဲ့ရွေးကောက်ပွဲနေ့ဖြစ်နေလို့ပါပဲစီမင်းတိုင်းရွေးကောက်ပွဲကော်မရှင်ကတော့တက်ဆိုင်ရာခရိုင်နေလိုက်စနားပြုတ်မဲပေးရမဲ့မဲယုံတွေကိုစစ်ဆေးတာတွေလုပ်နေတယ်လို့ကော်မရှင်ဘက်ကတော့အကောင်းဆုံးပြင်ဆင်ပြီးတော့ရွေးကောက်ပွဲအောင်မြင်ဖို့အာရုံစိုက်ထားတယ်လို့ကော်မရှင်ဥက္ကဋ္ဌဦးတင်ရေးက VOA ကိုပြောပါတယ်
เออคอมมิชชั่นนี่เนี่ยอ๋อมีลงไหนมั้ยลูกโยนให้ท่าละบ่บาชื่อซะรอโหตัดไหนซะรอตัวอะกูลงโจ้ซะพี่รอเลยตอกสอนแยกท่าบาได้เนาะเออบาแล้วพี่ๆแดนเนี่ยเปียรออ๋อมีมั้ยลูกรอยงจีบาได
้โอเคอังเกดีโลซะรอยุคกบไปพี่อนายะได้ดูฤกูพี่ดูฤกาบรอหลอมเนี่ยตีอ่ะมั้ยเค้า
เนี่ย48นายอึดถั่วอ่ะมั้ยลูกนิวฤกาญุ่นปะท่าได้အဲ့တော့ဒီနီးဥတွေအရ48နိုင်အတွင်းထွက်နိုင်အောင်တော့ပြင်ညာနိုင်အောင်တော့ကြိုးစားပြီးတော့လုပ်ပေးမယ်။သူကမယုံနေကရတဲ့စည်ရင်တွေကိုမြို့နယ်ကိုပို့ရမယ်။မြို့နယ်ကစည်ရင်ကိုခရိုင်ကိုပို့မယ်။ခရိုင်ကျုပ်လုပ်ပြီးမှမြို့တော်ကော်မရှင်ကိုရောက်မယ်လေ
။မြန်မာနိုင်ငံမှာပြည်သူကရွေးချယ်မဲပေးရတဲ့စီမင်းသားရွေးကောက်ပွဲမကျင်းပတာဆိုရင်ကာလအပြည့်65နှစ်လောက်ရှိခဲ့ပါပြီ။အခုဒီချိန်စီမင်းသားရွေးကောက်ပွဲကိုကျင်းပပြီမလဲပြည်သူတွေအကြသိရှိမှုပိုင်းမှာနည်းနေတယ်လို့မဲပေးရမယ့်အပိုင်းမှာလည်းစနစ်တကျမသိတာတွေကများနေလို့ရွေးကောက်ပွဲကိုယ်စားလှယ်တွေကထောက်ပြကြပါတယ်။ဒါ့အပြင်ရန်ကုန်မှာနေထိုင်ကြတဲ့သူတွေထဲမှာရွေးကောက်ပွဲကိုဝင်ရောက်မဲပေးနိုင်တဲ့အိမ်အောင်စုဟာလည်းထွက်လာတဲ့စည်ရင်းအရနည်းနေတာကိုတွေ့ရတယ်လို့အနောက်ပိုင်းခရိုင်ကိုစားပြုရွေးကောက်ပွဲဝင်မဲ့ကိုယ်စားလှယ်လောင်းဦးကင်လိုင်ဇော်တိကာကထောက်ပြပါတယ်။အစောပိုင်းကာလကပြည်သူတွေကြားဒီရွေးကောက်ပွဲနဲ့ပတ်သက်ပြီးတော့အသိနည်းနေပေမဲ့လက်ရှိရွေးကောက်ပွဲနီးလာချိန်မှာတော့လွတ်လွတ်လပ်လပ်ဖြစ်လာတာကဝမ်းသာဖို့ကောင်းတယ်လို့သူကဆက်ပြောပါတယ်။
အဲ့တော့သူတို့ကိုဟဲပြရမယ်ဆိုတဲ့အတိုင်းဓာတ်တွေကိုအခုကြမှာလိုက်ရအောင်အချိန်ရခတ်သွားပြီ။အဲ့ဒါမျိုးလည်းကြုံတွေ့ရတယ်။နောက်တစ်ခုအပြည့်တော့ကြာပြန်တော့ကျွန်တော်ရန်ကုန်မြို့တော်စီပင်သားရေးကော်မတီကနေပြီးတော့ဒီရန်ကုန်မြို့တော်ရွေးကောက်ပွဲကော်မရှင်ကိုဖွဲ့ပြပြန်တော့လေကော်မရှင်လူကြီးများရဲ့လုပ်ပိုင်ခွင့်ကိုလည်းဘာမှပေးထားတာမဟုတ်ပါဘူး။လူစစ်တပ်ရုံမဲစစ်တပ်ရုံပဲလုပ်ထားတာဖြစ်တဲ့အတွက်သူတို့ဥပဒေနဲ့ပတ်သက်အရန်အားနည်းကြဖြစ်တဲ့အတွက်အခက်အခဲတွေမျိုးစုံပေါ်ပေါက်လာပါတယ်။အဲ့တော့ဒါတွေကအားနည်းချက်တွေပဲဖြစ်သွား။အဲ့ဒီအားနည်းချက်တွေကနောက်ဆုံးပဲသူ့ရဲ့ conclusion နေနဲ့ပြန်ပြီးညီကုန်းချုပ်ရမယ်ဆိုရင်လေပေးတဲ့သူနည်းချင်းဒီမီဒီယာတွေပေါ်မှာလည်းလူတည်တယ်လို့ကျွန်တော်အစိုးရပဲပါဝင်နေဒီအားလုံးနည်းတာဖြစ်ပါတယ်။ဒါကြောင့်တိတ်ပြီးစိတ်ဝင်စားပါဘူး။ဒါပေမဲ့အခုမြန်မာပြည်ရဲ့ထုံးတမ်းစင်လာပေါ့အခုအနောက်ကလာတော့လူတွေကလှုပ်တော်ကြီးကိုဘုံသမက်ဖြစ်လာကြတယ်။ဒါဝမ်းသာစရာပါပဲ
။အရွေးချက်ခံမဲ့ကိုယ်စားလှယ်လောင်းတချို့ကတော့ဒီရွေးကောက်ပွဲမှာသူတို့ကိုယ်တိုင်အနိုင်ရဖို့ထက်ရန်ကုန်မြို့ကိုကောင်းအောင်လုပ်ပေးနိုင်မဲ့ကိုယ်စားလှယ်လောင်းတွေကိုပြည်သူကရွေးချယ်တာကိုအလိုရှိတယ်လို့လည်းပြောကြပါတယ်။
အမေစိတ်ထဲမှာကတော့ဗောနော်နိုင်ငံဖြစ်စေရှုံးနေဖြစ်စေဗောနော်အဒီဘလို့မှစိတ်ထဲမှာဟောမဖြစ်ဘူးဗောဟိုကြီးကျယ်စိတ်ပြတ်မှာလည်းမဟုတ်ဘူးဗောနော်နိုင်ရမယ်ကိုနိုင်ရမယ်မဟုတ်ဘူးတဲ့ချက်ကကိုမနိုင်တော့လည်းပဲနိုင်သွားတဲ့လူဟာတကယ်ကိုကျေးဇူးလူတို့အတွက်ဗောနော်ရာကောင်ဖွံ့ဖြိုးရေးအတွက်လုပ်တဲ့လူမျိုးဖြစ်စေခြင်းနဲ့ဗောနော် နောက်တစ်ခါဒီခရိုင်လေးကိုလုံးမှာပါလာတဲ့လူတွေကလည်းစိတ်တူကိုတူနဲ့ပေါ့နော်ဒီရန်ကုန်ဖွံ့ဖြိုးတိုးတက်ရေးအတွက်တကယ်တမ်းပေါ့နော်အားဆက်အားသုံးခွဆိုင်လုံးမဲ့လူတွေရရှိခြင်းနဲ့ပေါ့နော်အဲ့ဒါမှလည်းသူတို့အနေနဲ့အင်အားတစ်ခုအနေနဲ့သူတို့ဝေမရောက်ကူညီနိုင်မှာဖြစ်တယ်ပေါ့နော
်နောက်ပိုင်းခရိုင်ကိုစားပြုပြီးတော့စီမင်းသားရွေးကောက်ပွဲဝင်မဲ့တော်မေဦးညွန့်ဝေပါမြန်မာနိုင်ငံမှာလူမှုကိုစားပြုပြီးတော့ရွေးချယ်တဲ့ရွေးကောက်ပွဲတိုင်းတက်ရှင်းပြီးတော့မျှတဖို့လိုအပ်တယ်လို့လည်း88မျိုးဆက်ညဉ့်ညိုင်းနဲ့ပွန်လင်းလူမှုအဖွဲ့အစည်းကခေါင်းဆောင်တူဖြစ်တဲ့ကွန်မင်းစရာကပြောပါတယ်ဒါကြောင့်မနေ့ကမှကျင်းပမယ့်ဒီရွေးကောက်ပွဲကိုလည်းမျှတတနဲ့ပြည်သူ့အတွက်အမှန်တကယ်လွတ်လွတ်မဲ့သူတွေပေါ်ထွက်စေချင်တယ်လို့သူကပြောပါတယ
်ဟိုရွေးကောက်ပွဲသဘောတရားရကတော့ဘယ်လိုရွေးကောက်ပွဲဖြစ်လို့ပြင်းနေပြီးတော့တော့အဲ့ဒါ free of charge ရွေးကောက်ပွဲဆိုတာထောက်ခံစမင်းပဲတထို့သူပဲတကယ်စစ်မှန်တဲ့ပြည်သူ့ကိုယ်စားလှယ်တွေနဲ့ပါဝင်မဲ့တော့ TV ကွန်ပျူတာကိုအပြည့်အဝဖွင့်ပြီးနိုင်မယ်ဆိုတော့ပို့ပြီးတော့စိုက်တယ်ပို့ပြီးတော့လက်ခံတယ်ပေါ့နော်အဲ့ဒီကိုပဲဦးတည်သွားမယ်လို့ပြောလင့်နေပေါ့ကွာ
လက်ရှိချိန်မှာတော့ဒီရွေးကောက်ပွဲကိုဝင်ရောက်ရွေးချယ်ခံမဲ့ကိုယ်စားလှယ်လောင်း293ရှိနေပါတယ်မြို့တော်ဝင်ကတော့နိုင်ငံတော်တမရကတရားခံမှာဖြစ်ပေမဲ့ပြည်သူကမဲပေးရွေးချယ်တဲ့ရန်ကုန်မြို့တော်စီမံသားရေးကော်မတီဝင်၄ဦးတိုင်းဒေသကြီးဆွေရကတရားရွေးချယ်မဲ့၄ဦးနဲ့စီမံသားရေးကော်မတီဝင်တွေကိုပြန်လည်ရွေးချယ်ပြီးဖွဲ့စည်းမှလည်းဖြစ်ပါတယ်ခင်ဗျာ
တော်ရှိမြတ်ခင်ဗျာ2014ခုနှစ်ကုန်ဆုံးလို့2015နှစ်သစ်ကိုဝင်ရောက်လာပါပြီဆယ်စုနှစ်တွေနဲ့ကြာမြန်မာပြည်သူလူထုဒီတောင်းဆိုလှုပ်ရှားခဲ့ကြတဲ့လူခွင့်ရပိုင်ခွင့်တွေအခုဒီ2014ခုနှစ်ထဲမှာဘလောက်ထိခံစားနိုင်ကြပါပြီလဲဒါကြောင့်မလို့အခုလာမဲ့စနေနေ့ညပိုင်းဒဲလီလိုက်အစီအစဉ်မှာသရရှင်တွေရဲ့အမြင်တွေထင်မြင်ချက်တွေယူဆချက်တွေကိုလည်းသိလိုပါတယ်ဒါကြောင့်မလို့ဒီလာမဲ့စနေညပိုင်းဒဲလီလိုက်အစီအစဉ်မှာပါဝင်ဆွေးနွေးမေးမြန်းလိုတဲ့သရရှင်တွေအနေနဲ့မိမိတို့ရဲ့တယ်လီဖုန်းနံပါတ်တွေကိုကြိုတင်ပေးဖို့ထားလို့ရပါတယ်လီလိုက်မှာတဲ့ရဲ့ဆွေးနွေးမှုအခွင့်မသားလို့ရှင်လေမိမိတို့ရဲ့အမြင်ထင်မြင်ယူဆချက်တွေမိကုန်းတွေကိုစာနဲ့ပြည့်စည်အတန်ဖိုင်နဲ့ပြည့်စည်ကြိုတင်ပြဖို့ထားလို့လည်းရပါတယ် VOE မြန်မာပိုင်းရဲ့ဖုန်းနံပါတ်က2323822554ဖြစ်ပါတယ် email လိပ်စာကတော့ bamis@voenews.com ဖြစ်ပါတယ်ခင်ဗျာပါဝင်ဆွေးနွေးမေးမြန်းကြမယ်တော်ရှင်တွေကိုကြိုဆိုပါတယ်
ဖွေးအမေရိကန်တန်ရဲ့ဓာတ်ရိုက်လေလိုင်းစီစဉ်တွေကိုအင်္ဂါနဲ့စနေညပိုင်းစီစဉ်တွေမှာတပတ်ကိုနှစ်ကြိမ်ထုတ်လွှင့်ပေးနေကြဖြစ်ပါတယ်ရှင်။ဓာတ်ရိုက်လေလိုင်းဆွေးနွေးကမှပါဝင်ဆွေးနွေးလှပါလို့ထပ်မံဖိတ်ခေါ်ပါရစေ။အခုတစ်ခါတော့ VOA သောတာရှင်တွေအတွက်တည်တခြင်းလက်ဆောင်ထုတ်လွှင့်ပေးဖို့ပါ။ Christmas လွန်ဒီဇင်ဘာညနေခင်းအတွက် Taylor Swift ရဲ့ Back to December ဆိုတဲ့တခြင်းလေးကိုနှာစင်ကြရအောင်ပါရှင်။
I'm so glad you made time to see me.How's life? Tell me, how's your family? I haven't seen them in a while. You've been good, busier than ever. With small talk, work in the weather. Your guard is up, and I know why. Because the last time you saw me is still burning the back of your mind. You gave me roses, and I left them.
Freedom ain't nothing but missing you, wishing I'd realize if the chain is on your door, I understand. But this is me swallowing my pride.
ဘွေတော်တာရှင်များနဲ့တကွမြန်မာပြည်သူပြည်သားအားလုံးအတွက်စိတ်လက်ကြည်ရှင်ချမ်းမြေစွာနဲ့နှစ်သက်စီကိုချီတက်နိုင်ကြပါစေရှင်။အခုကျမတို့အတန်လွှင့်နေတဲ့ Radio အစီအစဉ်ပြပြချင်းမှာပဲ Asia 77ကနေထုတ်လွှင့်ပေးနေတဲ့ VOA နေ့စဉ် TV အစီအစဉ်ကိုလည်းကြည့်ရှုနိုင်ကြပါတယ်။နောက်နှစ်နာရီကြာထုတ်လွှင့်မယ့်ညပိုင်းအစီအစဉ်မှာတော့အမျိုးသမီးကန္တာသုတဆုံလင်အမေရိကန်တခွင်နဲ့သိပ္ပံနဲ့ဤပညာသတင်းပတ်စင်ကန္တာတွေကိုနားဆင်ကြရဖို့ရှိပါတယ်။တောက်ကြနေညနေပဲ VOA အစီအစဉ်တွေမကြခင်ပြီးဆုံးပါတော့မယ်ရှင်။အခုညနေပိုင်းစီစဉ်ဆုံးမသက်ခင်မှာနိုင်ငံတကာသတင်းကျဉ်းချုပ်ကိုမတ်တင်ကြီးထိုက်ကတလှည့်ကြီးညာပေးပါမယ်ရှင
်။ဆူနာမီဆင်းနှစ်ပြည့်နှစ်ပတ်လည်နေ့ဒီကနေ့မှာတော့ဆူနာမီဒဏ်ခံခဲ့ရတဲ့အာရှနိုင်ငံတွေမှာပင်လယ်ကမ်းခြေအမှတ်တရခန္ဓာတွေဝန်းနေကြေကွဲမှုအထိမ်းအမှတ်နဲ့ခဏတာငြိမ်သက်မှုတွေဘာသာရေးဆိုင်ရာစုတောင်းပွဲတွေကိုကျင်းပနေကြပါတယ်။2004ခုနှစ်အိန္ဒိယသမုဒ္ဒရာကိုဗဟိုပြုလှုပ်ခတ်ခဲ့တဲ့ဆူနာမီကြောင့်လူပေါင်းအနည်းဆုံး2,200လို့သေဆုံးခဲ့ကြရတာပါ။ဆူနာမီဒဏ်ကိုတော့အိန္ဒိယသမုဒ္ဒရာကမ်းခြေပတ်လည်မှာနေထိုင်ကြတဲ့နိုင်ငံပေါင်း12နိုင်ငံအရာမရေလှိုင်းကြီးတွေဖုံးလွှမ်းခဲ့တဲ့ဒဏ်ကိုခံခဲ့ရတာဖြစ်ပါတယ်။2014ခုနှစ်ရဲ့ခရစ်စမတ်အပြီးနောက်တနေ့မှာပဲဖြစ်ခဲ့တဲ့ဆူနာမီရေလှိုင်းကြီးဒဏ်ကြောင့်ပင်လယ်ကမ်းခြေဒေသတစ်ခုလုံးကိုဖျက်ဆီးခဲ့ပြီးအဲ့ဒီဒေသတွေမှာနေထိုင်ကြတဲ့မိသားစုတွေနဲ့ကမ္ဘာလက်ခီးသွေးတွေရှိနေတဲ့ပင်လယ်ကမ်းခြေအပန်းဖြေနေရာတွေကိုဖုံးလွှမ်းသွားခဲ့ရတာဖြစ်ပါတယ်။မြောက်ကိုရီးယားရဲ့မစ်ဆိုင်းတုံးကြီးနဲ့နျူကလ িয়ার အစီအစဉ်အပေါ်မှာစစ်ဆက်တုံ့ပြန်နိုင်ရေးအတွက်တောင်ကိုရီးယားအမေရိကန်ပြည်ထောင်စုနဲ့ဂျပန်နိုင်ငံတို့သုံးနိုင်ငံအကျိုးတူထောက်လှမ်းရေးအချက်အလက်မျှဝေရေးကတိစာချုပ်ကိုသဘောတူညီခဲ့ပြီးလို့တောင်ကိုရီးယားအရာရှိတို့ကပြောပါတယ်။ဒီလိုသဘောတူလိုက်တာကြောင့်မြောက်ကိုရီးယားနဲ့တင်းမာမှုတိုးနေချိန်မှာမြောက်ကိုရီးယားဘက်ကဘလို့ရန်ဆမှုမျိုးကိုမဆိုခက်မြန်မြန်တုံ့ပြန်နိုင်မှာဖြစ်တယ်လို့လည်းတောင်ကိုရီးယားအရာရှိတို့ကပြောပါတယ်။အစားပိုင်းကျမရှိနေတဲ့အမေရိကန်အစိုးရရန်ပုံငွေနဲ့မတီလို့ဆောင်နေတဲ့မီဒီယာဌာနရဲ့ရုံးကိုအစိုးရရှင်းနေတွေကဝင်ရောက်စီးနှင်းခဲ့ပြီးဒီရုံးကိုပိတ်ဖို့အတွက်တရားရုံးအမိန့်လည်းရှိတယ်လို့ပြောဆိုလိုက်ပါတယ်။အစားပိုင်းကျမမြို့တော်ဘာကူမှာရှိတဲ့လွတ်လပ်တဲ့ဥရောပအသံ Radio Free Europe Radio Liberty ရဲ့ရုံးခွဲကိုအနည်းဆုံးအစိုးရရှင်းနေ10ဦးလောက်ရဲ့ရုံးကအရာရှိတွေကလက်နက်ကန်အဆောက်အအုံတင်နဲ့ဝင်ရောက်ခဲ့တာလို့ RFIL Radio Liberty ဌာနကဒီနေ့မှပဲပြောပါတယ်ရှင်။
နိုင်ငံတကာသတင်းကျဉ်းချုပ်ကိုမတ်တင်ကီထိုက်ကြေညာပေးသွားတာပါ။ဒီညနေအစီအစဉ်ထုတ်လုပ်ရမှုကမတ်အင်ဂျင်နိုင်ဖြစ်ပြီးအတန်ဖန်းအင်ဂျင်နီယာကတော့ Nick Avanov ဖြစ်ပါတယ်။ကျွန်မကတော့ခွာညိုပါရှင်။ VOA ကနေမြန်မာဘာသာအစီအစဉ်တွေကိုတစ်နေ့6ချိန်ထုတ်လွှင့်ပေးနေပါတယ်။အခုထုတ်လွှင့်ပေးခဲ့တဲ့အစီအစဉ်တွေကိုလည်း VOA မြန်မာပိုင်းအစီအစဉ်အင်တာနက်စာမျက်နှာဖြစ်တဲ့ bamis.voanews.com မှာပြန်ပြီးတော့နားဆင်နိုင်ပါတယ်။လက်ရှိထုတ်လွှင့်ပေးနေတဲ့ညနေခင်းအစီအစဉ်အဆုံးသတ်ပါတော့မယ်ရှင်။ည9နာရီကျရင်တစ်ခါပြန်ပြီးတော့ဆုံကြရအောင်ပါ။ VOA ကိုနားဆင်ခဲ့ကြတဲ့အတွက်ကျေးဇူးအထူးတင်ပါတယ်ရှင်။
This program has come to you from the Voice of America, Washington.